စီးရဲနိုင်ငံမြောက်ပိုင်းဘန်ဖက်ရှ်မြို့ကစစ်တပ်ဆန်တိုင်ရှိမှာအထူးကံဗုံးကသမားတူရဲ့တိုက်ခိုက်မှုကြောင့်အမေရိကန်နိုင်ငံသား၄ဦးသေဆုံးသွားပါတယ်။တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့တွေစီးရဲကနေပြန်လည်ရုတ်သိမ်းတဲ့အခါကျင်းဝမဲ့အလားအလာတွေပေါ်မှာလည်းမိခုံးတွေထွက်ပေါ်လာနေတာပါ။ ISIS စစ်သွေးကြွအဖွဲ့ကတော့မနေ့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုလိုကြေညာလိုက်တယ်လို့တိုက်ခိုက်သူကစီးရဲနိုင်ငံသားအဖွဲ့ဝင်တူဖြစ်ပြီးကင်းလည်နေတဲ့အမေရိကန်နဲ့ညီမောင်းတပ်ဖွဲ့ကိုပြစ်မှတ်ထားခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။တကယ်မို့တွင်အမေရိကန်တပ်ဖွဲ့ဝင်အုပ်ပွဲချင်းပြီးတည်ဆုံကြောင်းလဲမန်ဘိတ်မျိုးကဆရာဝန်တွေကဗီဒီယိုကိုပြောပါတယ်။ဒဏ်ရာရသူတွေကိုအင်းကြီးအီရန်နိုင်ငံကစေခန်းတွေကိုပို့ဆောင်ခဲ့ကြောင်းလဲအမေရိကန်ကထောက်ခံမှုပေးထားတဲ့ဆီရက်ဒီမိုကရက်တစ်အင်အားစုဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုတွင်အမေရိကန်ရဲသားဝန်ထမ်းတူနဲ့ကာဝေးဌာနကန်ထရက်ဝန်ထမ်းတူတို့တည်ဆုံကြောင်းလဲအမေရိကန်စစ်တပ်ကမနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။တကယ်မို့ကြောင်းအမေရိကန်တပ်ဖွဲ့ဝင်၃ယောက်လဲဒဏ်ရာရခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေပုံမှန်ကင်းလည်နေချိန်တိုက်ခိုက်မှုဖြစ်ခဲ့ကြောင်းလဲအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောဆိုခဲ့တာပါ။တိုက်ခိုက်မှုဖြစ်ရနေရာကဗီဒီယိုတွေတပ်ပုံတွေထဲမှာတော့အလောင်းတွေပြန့်ကျဲနေရတယ်၊သူတွေပြေးကျဲနေတဲ့နေရာတွေကိုလည်းတွေ့ရပါတယ်။တိုက်ခိုက်ခံရတဲ့နေရာအမေရိကန်နဲ့ညွန်မောင်းမဟာမိတ်တွေစုံလို့ရှိတဲ့နေရာဖြစ်တဲ့ကြောင်းလဲအခင်းဖြစ်ရနေရာကကိုယ်တိုင်တွေ့သူတွေကပြောပါတယ်။တိုက်ခိုက်မှုကြောင့်အရသာ၁၀ဦးထက်မနည်းသေဆုံးကြောင်းလဲဗြိတိန်ခြေစိုက်စီရလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကပြောဆိုထားပါတယ်။